နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးပြင်းထန်စွာချိုးဖောက်နေတဲ့နိုင်ငံတွေစီမှာပြန်လည်သတ်မှတ်လိုက်ပါတယ်။2022ခုနှစ်အတွက်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာရဲ့အဒီစီမှာမြန်မာအပါအဝင်တရုတ်၊ကျူဘာ၊ Eritrea ၊ Iran ၊ Nicaragua ၊ မြောက်ကိုရီးယား၊ Pakistan ၊ Russia ၊ Saudi Arabia ၊ Tajikistan နဲ့ Turkmenistan နိုင်ငံတွေလည်းပါပါတယ်။မြန်မာနိုင်ငံအတွက်ထုတ်ပြန်ချက်မှာတော့2022ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာတည်တည်တသားကျဆင်းနေတယ်လို့ဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီဟာနိုင်ငံစုစုပေါင်းနဲ့မြေခမန်းကျေ18ရာခိုင်နှုန်းကိုအပြစ်အဝထိန်းချုပ်ထားနိုင်ပြီးတော့အဲ့ဒီကန့်သတ်နေရာတွေမှာသဘောထားကွဲလွဲသူတွေကိုပြင်းပြင်းထန်ထန်နှိမ်နင်းနေပြီးတော့လွတ်လပ်ခွင့်တွေကိုဆိုးဝါးစွာချိုးပေါက်နေတယ်လို့ပြောပါတယ်။တခါစစ်ကောင်စီဟာသူ့ရဲ့တရားဝင်မှုကိုရရှိနိုင်ဖို့အတွက်မြန်မာနိုင်ငံမှာလူအများစုကွေးကွဲတဲ့ဗုဒ္ဓဘာသာကိုအားပေးချီးမြှောက်ပံ့ပိုးကူညီမှုနဲ့ကာကွယ်တာတွေလှုပ်ဆောင်တယ်လို့လည်းပြောပါတယ်။ဩဂုတ်လတုန်းကပုဒ်တဘာသာကိုပုတ်ခတ်စော့ကားတဲ့အပြောအဆိုတွေအွန်လိုင်းပို့စ်မှန်သမျှကိုဥပဒေနဲ့အညီပြစ်ပေးမယ်လို့ပို့ချုပ်စော်မင်းထွန်းကတတိပေးခဲ့တာကိုလည်းအစင်းခါစားမှာကိုးကားချပါတယ်။တစ်ဖက်မှာလည်းဒီမိုကရေစီအားစုတွေရဲ့တော်လှန်ရေးကိုနိုင်နေတဲ့စစ်စင်ရေးတွေမှာပုဒ်တဘာသာအပါအဝင်ဘာသာရေးအဆောက်အုံတွေကိုစစ်တပ်ကဖျက်ဆီးခဲ့တာကိုလည်းမှတ်တမ်းတင်ထားပါတယ်။အနာသိမ့်မီကလေးကစကိုင်းတိုင်းဒေသကြီးထဲမှာအနည်းဆုံးပုဒ်တဘာသာဘုံကြီးကျောင်း30နဲ့မကွေတိုင်းဒေသကြီးထဲမှာဘုံကြီးကျောင်း20တဲ့မနေ့ကိုစစ်တပ်ကဝင်ရောက်စီးနင်းတာလူရဲ့ဖျက်ဆီးတာတွေလုပ်ခဲ့ကြောင်းမနစ်ကမတ်လသတင်းထုတ်ပြန်ချက်တွေကိုလည်းကိုးကားထားပါတယ်။ဒါအပြင်2022ခုနှစ်တနင်္လာနေ့မှာလူနည်းစုဘာသာဝင်တွေရဲ့ဖျားရှိကိုးကျောင်းတွေဘာသာရေးဆပ်ကော်မတီအဆောက်အုံတွေကိုလည်းစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောထားပါတယ်။ဒါဟာ2019ခုနှစ်ရခိုင်မြောက်ပိုင်းကနယ်မြေရှင်းလင်းရေးတွေမှာရူဝင်ကြရအပေါ်ကျူးလွန်ခဲ့တဲ့အတိုင်းအလားတူနေပြူဟာကိုတုံခဲတာလို့လဲဆိုထားပါတယ်။